တနင်္လာနေ့လုံကကျင်းပခဲ့တဲ့ထိုင်းနိုင်ငံရဲ့ထူးထူးရွေးကောက်ပွဲဒီအစောပိုင်းမဲရေတွေ့မှုတွေအရဆိုတော့တိုက်ခန့်ပွေထိုင်းပါတီကထိတ်ကဥဆောင်နေပြီးတော့ထိုင်းလူငယ်တွေကြားမှာရေပန်းစားတဲ့ Move Forward ပါတီကဒုတိယနေရာမှာရှိနေပါတယ်။2014ခုနှစ်စစ်တပ်ကအာဏာသိမ်းယူပြီးတော့ဝန်ကြီးချုပ်ပရယုချန်ဟိုချာကိုနှစ်အုပ်ချုပ်ခဲ့ပြီးတဲ့နောက်အခုဒီချိန်ကျင်းပတဲ့ရွေးကောက်ပွဲဟာဒီမိုကရေစီဆန်သတ်မှုအဖြစ်ရောထိုင်းနိုင်ငံရဲ့အလှည့်ပြောင်းအတွက်ပါအရေးပါတဲ့ရွေးကောက်ပွဲဖြစ်နေလိလာသူတွေကသတ်မှတ်ကြပါတယ်။မဲတာရနေတဲ့ပွေထိုင်းပါတီရဲ့ဝန်ကြီးချုပ်လောင်းအဖြစ်ယာထားခံရသူလည်းဖြစ်တဲ့နောက်ဝန်ကြီးချုပ်ဟောင်းတက်ဆင်းရဲ့အသီးအငယ်ဆုံးလည်းဖြစ်သူကတော့မဲရလက်ပေါ်မှာသတိကြီးကြီးထားပြောဆိုပြီးတော့မနေ့ပြန်တရားဝင်ရလက်ကိုဒီကနေ့တရားဝင်ရလက်ကိုစောင့်ကြည့်ဖို့အတွက်သူ့ရဲ့ထောက်ခံသူတွေကိုမနေ့ကပြောခဲ့ပါတယ်။လက်တလုံးမဲကြီးတွေ့မှုတွေရဒုတိယအများစုနိုင်ထားတဲ့ Move Forward ပါတီကနောက်ဆုံးရလက်မှာမဲအများစုရရင်တော့ညွန်မောင်းအစိုးရဖွဲ့နိုင်ခွင့်ရှိတယ်လို့ပွေထိုင်းပါတီရဲ့နောက်ခေါင်းဆောင်တူကပြောပါတယ်။အမှတ်နေရာ900ရှိတဲ့အောက်လွှတ်တော်နေရာတွေမှာလက်ရှိအဖြစ်တော့ပွေထိုင်းပါတီကအများစုနဲ့ဥဆောင်နေပါတယ်။လက်ရှိဝန်ကြီးချုပ်ပရယုချောင်ဝင်ချာပါတီကတော့အတော်လေးကိုပြတ်ပြီးတော့ကျန်ခဲ့ပါတယ်။ဒီပုံစံရဆိုရင်တော့ထိုင်းနိုင်ငံမှာစစ်တပ်ကြီးစိုးမှုကိုဆန့်ကျင်တဲ့ပွေထိုင်းပါတီနဲ့ Move Forward ပါတီလို့ပေါင်းပြီးတော့ညွန်မောင်းအစိုးရတရားဖွဲ့ရမယ့်အနေအထားဖြစ်တယ်လို့ Move Forward ပါတီရဲ့ခေါင်းဆောင်တူကပြောပါတယ်။ပွေထိုင်းပါတီကတော့ရခိုင်အာဏာသိမ်းခါနဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့အဆက်နွယ်တွေဖြစ်တယ်လို့ Move Forward ပါတီကတော့အလုံးမင်းရှေးဟိုးဆွဲဆံမှုကိုစိန်ခေါ်ပြီးတော့တိုးတက်တဲ့အမြင်ယူဆတွေကြောင့်ထိုင်းလူငယ်တွေကြားမှာလူကြိုက်များနေပါတယ်။ဝန်ကြီးချုပ်ယာလူကတော့အထက်နဲ့အောက်လွှတ်တော်ပေါင်းပြီးတော့ဇူလိုင်လမှာရွေးချယ်ကြားမှာပါ။ဝကြုပ်ဖြစ်လာဖို့အတွက်အထက်အောက်လွှတ်တော်နှစ်ရက်ရဲ့မဲ386မဲအနည်းဆုံးရရှိရမှာဖြစ်တာမို့လို့ပါတီတစ်ခုတည်းမဲနေရာနဲ့တော့ရွေးချယ်နိုင်ဖို့အလားအလာမရှိပါဘူးခင်ဗျာ